ဥရောပစုံရဲ့နောက်ကျကျန်နေခဲ့တဲ့စီးပွားရေးကိုခိုင်မာတောင့်တင်းလာစေဖို့ကြိုးပမ်းချက်အသစ်အဖြစ်ဥရောပဗဟိုဘဏ် ECB ကသူတို့ရဲ့စံသတ်မှတ်ထားတဲ့အတိုးနှုန်းကိုဖြတ်တောက်လိုက်ပါတယ်ပြီးခဲ့တဲ့အချိန်တုန်းကစံချိန်တင်လောက်အောင်လျှော့ချပေးထားတဲ့3.15ရာခိုင်နှုန်းကနေ3.35ရာခိုင်နှုန်းထိထပ်လျှော့ပေးမှဖြစ်တယ်လို့ ECB ရဲ့ဥက္ကဋ္ဌဖြစ်တဲ့ Mario Draghi ကကြတာရင်းနေမှာကြေညာလိုက်တာပါနောက်ပြီးဘဏ်ကနေပုဂ္ဂလိကဗဏ္ဍာရေးပိုင်ဆိုင်မှုတွေကိုလည်းဝယ်ယူမယ်လို့လည်းပြောပါတယ်မကြခင်အတောအတွင်းငွေဖောင်းပွားမှုအရန်နေနေတာကိုမျှော်မှန်းတာထက်ပိုပြီးတော့ကြာမြင့်နေကြတာကဆက်ရှင်နိုင်ငံပါဝင်တဲ့ဥရောပဇုံရဲ့စီးပွားရေးနလန်ပြန်ထုတ်လာမှုအပေါ်ထိခိုက်နိုင်တယ်လို့သက်ဆိုင်သူတွေကစိုးရင်ပြီးတော့အခုလိုလှုပ်ဆောင်တာဖြစ်မယ်လို့စီးပွားရေးအခက်ခတ်တွေကရှုမြင်ကြပါတယ် ECB အနေနဲ့အောက်တိုဘာလကစပြီးတော့ငွေအယောင်းဝယ်စာချုပ်တွေကိုလည်းဝယ်ယူမှာဖြစ်တယ်လို့လည်းဘဏ်ဥက္ကဋ္ဌကပြောပါတယ်အခုလိုငွေတုံးနှုံးဖြတ်တောက်မယ်ဆိုတဲ့အတွက်တကဘာလုံးက stock share ဈေးကွက်ဒီမှာတက်ရောက်မှုရှိခဲ့ပြီးယူရိုငွေရဲ့တန်ဖိုးဟာ1.2995ဒေါ်လာအထိကျဆင်းသွားပါတယ်